ော့နည်းပညာနဲ့ပတ်သက်ရင်တော်တော်လေးရှေ့ပြေးကြတယ်ကိုသားညုံကြီး
။အဲ့တော့သိကြတယ်မဆုမြတ်မုံကြီး။ဘာတွေပေါ်နေပြီလဲဘလို့တိုးရမှာလဲဆိုတာကိုသူတို့ကသိပြီးနေပြီလေ။ကျွန်တော်တို့ကဘယ်ဟာကဘလို့လဲဆိုတာကိုသိအောင်လေ့လာနေတော့မှရှိပြီလေ။သူတို့ကကျွမ်းကျင်နေကြပြီ
။အခုလဲကြည့်လေ။လူမှုကွန်ရက်တွေမှာဒီ hashtag ဆိုပြီးတော့သုံးကြတဲ့ hash သင်္ကေတက UK ကကလေးတွေကြားမှာအသုံးအများဆုံးအသုံးနှုန်းဖြစ်တယ်လို့Oxford အပိဒံကိုထုတ်တဲ့ Oxford University Press ကသတ်မှတ်လိုက်တယ်လေ။ဒီ Oxford University Press ကိုတော့အတူကောက် OUB လို့လည်းပြောကြတယ
်။ Oxford University Press ဆိုတာဒီ Oxford တက္ကသိုလ်ကြီးကထုတ်ဝေထဏာမဟုတ်လားဗျ။ထုတ်ဝေလောကမှာတော့ထင်ကြပဲလေ။ပညာရေးသုတေသနရုံးနဲ့ဆိုင်တဲ့စာအုပ်စာရင်းတွေထုတ်ဝေတဲ့နေရာမှာနာမည်ကြီးပေါ့။ Cambridge University Press ထုတ်ဝေပြီးလို့ရှိရင်ကမ္ဘာမှာဒုတိယတက်တန်းအကြဆုံးထုတ်ဝေလုပ်ငန်းတစ်ခုပဲဗျ
။ဟုတ်တယ်ရှင်။အဲ့ဒါကြောင့်လဲ OUB ကဗြိတိန်ကလေးတွေရဲ့ဘဝအကြောင်းနဲ့အင်္ဂလိပ်စာကိုသူတို့ဘယ်လိုမျိုးတီထွင်သုံးနှုန်းကြရလဲဆိုတာသုံးသပ်ပြီးတော့ hashtag ဟာဒီ UK ကလေးတွေအသုံးအများဆုံးဖြစ်တယ်လို့သတ်မှတ်ခဲ့တာပေါ့ BBC Radio 2အသံလွှင့် line ကဒီနှစ်တိုင်းကလေးပုံရဲ့အရေးပြိုင်ပွဲကိုလုပ်တယ်ရှင် UK တစ်ခုလုံးမှရှိတဲ့ကလေးတွေကြားမှာစာလုံးရေ900မကျော်အောင်လို့ရေးရတဲ့ပုံမြင်တို့ပြိုင်ပွဲပါအခု2015မှာဝင်ပြိုင်ကြတဲ့ကလေးတွေကနေပြီးတော့အသက်5နှစ်ကနေပြီးတော့13နှစ်အတွင်းမှာရှိတဲ့ကလေးတွေရဲ့ပုံပြင်ပေါင်း 32,000 ကျော်ကိုဒီ Oxford University Press ထုတ်ဝေရေးကလေ့လာသုံးသပ်ခဲ့တာပဲရှင
်။ Hashtag ဆိုတာက Twitter ပေါ်မှာတွေ့လို့ကြရင်ရေးထားတဲ့အကြောင်းအရာတွေကိုပြန်ရှာကြည့်လို့ရှိရင်လွယ်အောင်လို့သုံးတဲ့ Hash သင်္ကေတမဟုတ်လားဗျ။ကလေးတွေကပုံနေတဲ့မှာဘယ်လိုမျိုးထည့်သုံးကြတာတော့မြ
ကိုသားညုံပြောသလိုပဲလေ hashtag ဆိုတာလူမှုကွန်ရက်တွေပေါ်မှာဒီအထူးသဖြင့်ကတော့ဒီ Twitter ပေါ်မှာရေးထားတာကိုတခုခုပြန်ချာရလွယ်အောင်လို့ဆက်လုံးတွေရဲ့ရှေ့မှာတက်တဲ့သင်္ကေတပါဥပမာကိုကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတိုင်းမှာဒီ hashtag ဘာမှာ hashtag မြန်မာလို့ရေးထားလိုက်တယ်ထားပါတော့ကျွန်တော်ကမြန်မာအစားအသောက်တွေကိုလွှမ်းလို့ရေးတယ်ဆိုပါစို့ missing Burmese foods hashtag ဘာမှာလို့ရေးပြီးတော့ post လုပ်ထားလိုက်မယ်နောက်ကိုသားညုံကလည်းမြမအလားလို့ရေးတဲ့အခါမှာဒီ beauty of မြမ hashtag ဘာမှာလို့ရေးပြီးတော့ post လုပ်လိုက်မယ်ဆိုလို့ရှိရင်ဒီ twitter ပေါ်မှာ hashtag ဘာမှာလို့ရှာတိုင်းမှာကျွန်တော်ရေးထားတဲ့ post ရောကိုသားညုံဦးရေးထားတဲ့ post ရောတခြားဒီ hashtag ဘာမှာဆိုပြီးတော့ရေးထားတဲ့ post တွေရောရှိသမျှအားလုံးကပြန်ပေါ်လာလိမ့်မယ်အဲ့ဒါလူမှုကွန်ရက်ပေါ်မှာ hashtag သုံးရတဲ့သဘောတရားပဲများသောအားဖြင့်ကတော့ဒီလက်ရှိမှာခေတ်စားနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ hashtag လုပ်ကြတာများပါတယ်အခုဆိုလို့ရှိရင် #FIFA ခေအစားဆုံးပေါ့
ဒါဆိုရင်တော့ပုံမြင်ပြိုင်ပွဲဝင်ကြတဲ့ကလေးတွေကဘလို့ tweet လုပ်ရမယ်ဆိုတာကိုသိနေကြတဲ့ကလေးတွေဖြစ်ရမယ်ဗျ
Oxford University Press ထုတ်ဝေရေးကဒီကလေးအပိဒံဆိုင်ရာအကြီးအကဲ Vanita Gupta ရဲ့အပြောကို UK ထုတ် Guardian သတင်းစာကြီးထဲမှာဖော်ပြတဲ့အတိုင်းပြောရရင်တော့ကလေးတွေဟာတဲ့ဒီ Twitter ကိုသုံးနေကြတာမဟုတ်သလို tweet လုပ်နေကြတာလည်းမဟုတ်ပေမဲ့လို့သူတို့ပြောချင်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့မှပို့ပြီးတော့လင်းနဲ့သွားအောင်နောက်ပို့ပြီးတော့ပေါ်လွင်သွားအောင်လို့#ဆိုရဲအသုံးအနှုန်းနဲ့ #သင်္ကေတကိုသုံးကြတာဖြစ်ပါတယ်။ဥမာကျွန်တော်ကတော့အစားခံရတော့မယ်ဆိုတာသိနေပြီလို့ရေးထားတဲ့နောက်မှာ #သိက္ကိုကြောက်လန့်စရာကောင်းပါတယ်ဆိုတာမျိုးထပ်ဖြည့်ပြီးတော့မှသူတို့ရဲ့ခံစားချက်ကိုပေါ်လွင်သွားအောင်လို့ထပ်ပြီးတော့ရေးလိုက်တာမျိုးပါ။ဒီလိလချက်ကိုကြည့်လို့ရှိရင်ဗြိတိန်ကကလေးတွေဟာစကလုံးအသုံးအနှုန်းတွေကျွဲဝကြတယ်။တကယ်ကိုတီထွင်ဖန်တီးညံရှိကြတာကိုတွေ့ရပါတယ်တဲ့။
ဒီလေးလာကျန်တဲ့ပတ်သက်လို့ UUP ရဲ့ထုတ်ပြန်ချက်ကိုတော့ကျွန်တော်ဖတ်လိုက်ရတယ်ဗျ။ဒီလက်ကင် mobile phone တို့ tablet computer တို့နဲ့ဆိုင်တဲ့ mobile technology နည်းပညာတွေလူမှုကွန်ရက်တွေကအခုဒီ2015ပြိုင်ပွဲဝင်ပုံမြင်တွေအပေါ်မှာအများကြီးကိုလွှမ်းမိုးမှုရှိနေတာကိုတွေ့ရတယ်တဲ့မဆင်းမမွေ
။ဟုတ်တယ်ရှင်။ဒီ YouTube တို့ Snapchat တို့ selfie တို့ blog တို့ Instagram တို့ emoji ဒီ WhatsApp စတဲ့အသုံးနှုန်းတွေကပြီးခဲ့တဲ့တစ်နှစ်အတွင်းမှာကလေးတွေအသုံးအများဆုံးစကလုံး20ထဲမှာတိတိတသားများလာတာကိုတွေ့ရပါတယ်တဲ့။နောက်ပြီးတော့ဒီအလှပြင်းကြီးကိုဗီဒီယိုအတိုလေးတွေရိုက်ရိုက်ပြီးတော့ကျင်းတဲ့ video blogger vlogger ပေါ့ခေတ်သုံးနှုန်းနဲ့ပြောရရင်တော့ vlogger soweller ရဲ့နာမည်လည်းပါသေးတယ်
။ဒီနည်းပညာတွေလူမှုကွန်ရက်တွေကိုကောင်းကောင်းနားလည်ပြီးတော့သုံးတတ်တဲ့လူငယ်တွေကိုလည်းထက်ဝက်လောက်ကအားကျကြတယ်တဲ့။လက်ရှိမှာရှေ့ပြေးနေတဲ့နည်းပညာတွေကိုပဲလူငယ်တွေကဘလောက်စိတ်ဝင်စားရှိနေတယ်လဲဆိုတော့ MP3 နောက် PlayStation, iPod, Nintendo, BlackBerry နဲ့ TV ဆိုတဲ့စကလုံးတွေသုံးတာတော့မှဆယ်ရာခန့်လုံးကျသွားတယ်တဲ့။
ဗြိတိန်ကလေးတွေရဲ့စိတ်ဝင်စားမှုကနည်းပညာတွေနဲ့မကဘူးဒီလက်ရှိမှာဖြစ်နေတဲ့အကြောင်းအရာတွေပေါ်မှာလည်းစိတ်ဝင်စားရှိကြတာတွေ့ရတယ်ရှင်ဒီသူတို့ရဲ့ပုံမြင်တိုလေးတွေထဲမှာဒီမလေးရှားလေကြောင်းလိုင်းကအစားအီဘိုလာရောဂါအကြောင်းယူကရိန်းအကြောင်းဆီးရီးယားအကြောင်းတွေလည်းပါသေးတယ်ရှင
်အဲ့ဒါကြောင့်ဒီကလေးအော့စဖို့အပိဒံဆိုင်ရာကြီးကဲဗီနီတာဂူပတာကပြောတာကလူမှုကွန်ရက်တွေပေါ်မှာပြောနေကြတဲ့စကားတွေကိုသူတို့ဖန်တီးရေးထားတဲ့အချိန်မှာစစ်ကူးကောင်းကောင်းနဲ့ကွန်မြူရေးနိုင်ကြလို့ကလေးတွေဟာတကယ့်ကိုတီထွင်ဖန်တီးနိုင်ကြသူလေးတွေဖြစ်တယ်လို့ပြောတာပဲသူတို့အထင်ကြီးစရာဖြစ်ဆုံးကတော့သူတို့ရေးတဲ့ဇလန်းကိုပို့ပြီးတော့ရတာမြောက်အောင်လို့စကလုံးတစ်တကိုဖန်တီးတယ်။နောက်တိထားတဲ့စကလုံးတွေကိုရောဆက်ပြီးတော့ရေးနိုင်ကြတာပါတဲ့
။ဒါရောမှ Oxford University Press ကလေ့လာတာကအသက်5နှစ်ကနေပြီးတော့73နှစ်ကြားမှရှိတဲ့ကလေးတွေမှပဲ hashtag ဆိုတဲ့အသုံးမျိုးတောင်မှသူတို့ကြားမှာအသုံးအများဆုံးလို့သတ်မှတ်ရတဲ့အထိပဲဆယ်ကျော်တဲ့အရွယ်တွေဆိုရင်တော့ဘလောက်တောင်ဤပညာရှေ့ပြေးနေမယ်မသိဘူ
းဒါနဲ့မဆုမြတ်မူရည်ဒီ hashtag ကဘယ်ကနေဘလို့စပေါ်လာတာလဲဗျအဲ့ဒီ hashtag တင်တာပုံလေးကဟိုးရင်လေးကတော့ဒီ telephone တွေပေါ်မှာအမြဲတွေ့တွေ့နေရသိထားမိတယ်2014တုန်းကဒီ Oxford English အပီတံမှာသကလုံးအစ်စ်အနေနဲ့တော့မှထည့်ခဲ့တယ်မဟုတ်လားဗျ
Twitter လူမှုကွန်ရက်ကစတာပဲရှင် Twitter ဆိုတာဒီကိုရေးချင်တာကိုစက္ကန့်ရေ140မကျော်လို့ရေးပြလို့ရတဲ့ micro blog လည်းဖြစ်တယ်မလားအဲ့လိုရေးကြတဲ့နေရာမှာဒီကိုရေးချင်တဲ့အကြောင်းအရာနဲ့ဆိုင်တဲ့ခေါင်းစဉ်အဓိကစက္ကန့်တို့ကိုပြန်ရှာလို့ရအောင်လို့ hashtag ကိုသုံးကြတာပဲသူတို့ပြောကြတဲ့အကြောင်းအရာတွေကိုကဏ္ဍခွဲထားနိုင်ဖို့အတွက်ကို Twitter သုံးကြတဲ့သူတွေကပဲထွင်ခဲ့တာရှင
်အခုတော့ဒီတခြားလူမှုကွန်ရက်တွေမှာလည်း hashtag တွေသုံးလာကြတာတွေ့နေရပြီဗ
ျဓာတ်ပုံတွေမျှဝေကြတဲ့ Instagram လူမှုကွန်ရက်မှာဆိုရင်ကိုတင်တဲ့ပုံကို hashtag တက်ပြီးတော့နာမည်ပေးထားလို့ရှိရင်အဲ့နာမည်နဲ့အချိန်မီပြန်ချလို့ရတယ်လေ smart လက်ကင် mobile phone သုံးကြသူတော်တော်များများနဲ့အကျွမ်းတဝင်ရှိပြီးဖြစ်နေတဲ့ hashtag ဆိုတဲ့သင်္ကေတကအခုတော့ Britain ကကလေးတွေကြားမှာ2015မှာအတုံးအများဆုံးအတုံးအနှုံးလို့ Oxford University Press ထုတ်ဝေရေးကသတ်မှတ်လိုက်ပါရှင်